လက်ရှိလုံဆောင်နေတဲ့မြမငင်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အမတန်ကျက်ရှိအောင်နိုင်ငံရေးနည်းလမ်းနဲ့အဖြေရှာဖို့လုံဆောင်နေတယ်လို့ February 1ရက်နိုင်ငံကိုပြောကြားတဲ့မိကွန်းမှာသမ္မတဦးသိန်းစင်ကပြောဆိုခဲ့တယ်လို့အခုဆန္ဒပြနေတဲ့ចောင်းသားတွေလည်းသူတို့လူချင်းနဲ့ဆွေးနွေးမှုတွေလုပ်နေပြီးမို့ចောင်းပိတ်ရတာမျိုးဖြစ်မလာအောင်ခြိတက်မှုတွေရပ်တန့်ဖို့တိုက်တွန်းလိုက်ပါတယ်ဒီမိကွန်းအပေါ်တိုင်းသားခေါင်းဆောင်တွေနိုင်ငံရေးအကဲခတ်တွေနဲ့ចောင်းဆရာတွေကဘယ်လိုရှုမြင်ကြပါသလဲမဆုမွန်ကစူးစီးတင်ပြမှာပါ
ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမြန်မာနိုင်ငံတွင်ဖြစ်ပျက်ခဲ့တဲ့နိုင်ငံရေးခေါင်းဆောင်အင်အားစုတွေနဲ့ဆွေးနွေးပွဲတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဖော်ဆောင်နေမှုနောက်ចောင်းသားတွေလူလာနေတဲ့ပညာရေးပြုပြင်ပြောင်းလဲရေးတောင်းဆိုချက်တွေအပါအဝင်လက်ရှိနိုင်ငံတွင်းကထူးခြားတဲ့နိုင်ငံရေးအနေအထားတွေနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်ကဖေဖော်ဝါရီလ1ရက်နေ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းမှာအဓိကထည့်သွင်းပြောကြားသွားတာဖြစ်ပါတယ
်အခုလာမဲ့ဖေဖော်ဝါရီလဆိုရင်လည်းကျွန်တော်တို့မြန်မာနိုင်ငံရဲ့တိုင်းရင်းသားစီလုံးညီညွတ်ရေးကိုပြသတဲ့ပမိုင်းမှတ်တမ်းတစ်ခုဖြစ်ပါတယ်ပင်လုံးကနေအစပြုခဲ့တဲ့တိုင်းသောစီလုံးညီညွတ်ရေးနဲ့အမျိုးသားပြန်လည်သိမြင်ရေးဆိုတဲ့ကိစ္စကိုဖြစ်စဉ်တစ်ခုအနေနဲ့ကြည့်မယ်ဆိုရင်ကျွန်တော်လက်ထက်အထိဆက်လက်လှုပ်ဆောင်နေရတဲ့လုပ်ငန်းစဉ်တရားဖြစ်ရှုမြင်ရမှာလည်းဖြစ်ပါတယ်။လက်ရှိညီညွတ်ရေးဖြစ်စဉ်မှာလည်းအခက်အခဲတချို့ရှိနေသည့်တိုင်အဆင်ပြေဖြစ်ထွန်းမှုတွေရှိနေပြီးတော့နိုင်ငံကိုင်ပြည်ပခန့်တွေကိုနိုင်ငံရေးနည်းလမ်းနဲ့အဖြေရှာရေးအတွက်နိုင်ငံရေးဆွေးနွေးပွဲများစတင်နိုင်ဖို့ပြင်ဆင်နေတာသက်သေထူလျက်ရှိပါတယ်။
ပြည်လုံးစိတ်တက်ကိုအခြေခံပြီးတိုင်းရင်းသားလက်နက်ကိုင်ကြီးအနေနဲ့စီရေးပြိပခါတွေကိုနိုင်ငံရေးနီလန့်နဲ့အဖြေရှာပါနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်အောင်ပြင်ဆင်နေပါပြီဆိုတဲ့သမ္မတရဲ့တိုင်းရင်းသားအရေးအဓိကထားပြောဆိုချက်အပေါ်မှာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဒုဥက္ကဋ္ဌ1ဦးနိုင်ဟန်သာကငြိမ်းချမ်းရေးဖော်ဆောင်နေမှုမှာအခက်အခဲတွေများစွာရှိနေတော့မယ်လို့ပြောဆိုလိုက်ပါတယ
်သမ္မတအဲ့လိုဆိုပြတော့အင်္ဂလိပ်ကလာမယ့်နိုင်ငံရေးဆွေးနွေးပွဲရဲ့ရလများနဲ့ညီဖို့ကောင်းတဲ့ဖော်ရန်ဆိုပြီးတော့အဲ့တလောက်ပဲဖြေပေးတယ်အဲ့ဒီဖရတီတော်စုတိဆောက်ရေးနဲ့ပတ်သက်ပြီးတော့မရေရာဘူးလို့ပဲပြောရမယ်ဘာကြောင့်လဲဆိုတော့စက်တမာဆွေးနွေးပွဲကတည်းကအမြင်တရားအများကြီးကွာဟသွားတယ်အဲ့ဒီကွာဟတဲ့နေရာကိစ္စကိုပြန်ကြည့်နိုင်ဖို့ဆိုတဲ့နေရာမှာတမရော်ရဲ့သဘောထားကိုမသိရသေးဘူး NCA တော့ထိုးနိုင်မှာမဟုတ်သေးဘူး
နိုင်ငံခေါင်းဆောင်တွေနိုင်ငံရေးပါတီအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးပွဲမှာတိုင်းရင်းသားတွေရဲ့အသံပို့ပြီးတော့ပါစီစဉ်လို့တိုင်းရင်းသားဝင်ကြီးတွေကိုပါဝင်စေခဲ့တာလို့ပြောဆိုခဲ့တဲ့သမ္မတရဲ့သဘောထားကိုနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ်
ကျွန်တော်အနေနဲ့ကတော့လက်မခံဘူးဗျဘာဖြစ်လို့လဲဆိုတော့တိုင်းသားရေးရဝင်ကြီး29ဦးပါလာဟာအစိုးရကိုပြည်ထောင်စုအစိုးရကိုကိုစားပြုတဲ့ဘက်ကပုံပြီးများတယ်လို့ကျွန်တော်ကတော့ယူဆပါတယ်ဗျ။ဟိုဒေါ်ဆန်းစုကြည်ကလေးပွင့်ဆိုင်တောင်းဆိုတဲ့အချိန်မှာသမ္မတက12ဦးတွေ့ဆုံပွဲကိုလုပ်တယ်။ပြည်ထောင်စုလွတ်တော်က6ဦးတွေ့ဆုံဆွေးနွေးပွဲကိုတောင်းဆိုတဲ့အချိန်မှာဒီအစိုးရကနေ48ဦးတွေ့ဆုံဆွေးနွေးပွဲကိုလုပ်တယ်။ကြံလန်ဘောလီဘောပုံနေတဲ့သဘောမျိုးတွေတွေ့နေရတယ်။အမေမေဗောလီဘောပို့တယ်လို့ဟန်ဆောင်ပြပြီးတော့အချိန်ဆွဲနေတာလားနိုင်ငံရေးရကြန့်ကြောင်လုပ်နေတာလားအဲ့ဒီအချက်ကိုတော့ကျွန်တော်စွန့်ရင်မိတယ်ဗျ
နောက်ပြီးတော့သမ္မတရဲ့မိခွန်းနဲ့အထူးအလေးထားပြောဆိုသွားတဲ့အချက်ကတော့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ចောင်းသားတွေရဲ့လိုလားတောင်းဆိုချက်ဆန္ဒထုတ်ဖော်မှုတွေနဲ့ပတ်သက်လို့ပဲဖြစ်ပါတယ်လိုလားချက်တွေကိုဖြည့်ဆည်းနိုင်မှုဆွေးနွေးညှိနှိုင်းမှုတွေလုပ်နေပါတယ်လို့ပြောဆိုနေတဲ့တစ်ချိန်တည်းမှာပဲចောင်းထဲမှာတည်ငြိမ်အေးချမ်းမှုပြတ်ပြားပြီးတော့စာမဝဲရွှေ့ဆိုင်းရမှာចောင်းနေပိတ်ရမှာကိုចောင်းသားမိဘတွေကမလိုလားဘူးဖြစ်နေတယ်ဆိုတဲ့သမ္မတရဲ့ပြောဆိုချက်ကိုမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဥက္ကဋ္ဌဦးတုတက
ကျောင်းသားတွေတောင်းဆိုရတဲ့ချက်တွေကိုမရှိရှင်းပြနေတော့เนาะတိတ်တယ်ဒီလိုလုပ်လို့လည်းမရပါဘူးခင်ဗျဒီကျောင်းသားတွေစာမဝတ်မရှိရဘူးဆိုနံပါတ်1အဓိကနည်းနာမှာပဲဒီလိုကျောင်းသားကျောင်းသူတွေပေါ့เนาะကျောင်းသားကျောင်းသူတွေနဲ့တိုက်ရိုက်သက်ဆိုင်တာမရှိဘူးဆိုကျောင်းသားမိဘတွေအဲ့လိုမျက်နှာအောင်လုပ်မှဆိုရင်တော့ဒါအလားအလာမကောင်းဘူးပေါ့เนาะ
2015ခုနှစ်ဟာနိုင်ငံရေးအရထူးခြားတဲ့နှစ်ဖြစ်တယ်လို့ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့လုပ်ငန်းစဉ်တွေမှာစိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုလည်းသမ္မတကပြောခဲ့ပြီးပြည်သူအများစိတ်ရှည်သီးခံမှုနဲ့တာဝန်သိစိတ်ရှိဖို့အရေးကြီးတယ်လို့ပြောကြားခဲ့တဲ့အပေါ်မှာနိုင်ငံရေးအင်အားစုတွေဘက်ကလည်းစစ်မှန်တဲ့ဆွေးနွေးမှုတွေကနေရလဒ်ကောင်းတွေထွက်လာဖို့အစိုးရနဲ့တိုင်းရင်းသားတွေနိုင်ငံရေးအင်အားစုတွေကြားပွင့်လင်းမြင်သာမှုရှိဖို့နဲ့ယုံကြည်မှုရှိဖို့လိုပါတယ်လို့လည်းသုံးသပ်ခဲ့ကြပါတယ်ရှင်